မြန်မာနိုင်ငံမှာဆရာနာတိုင်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကနေစလို့ WIWM ကနေဓာတ်ပုံတွေဗီဒီယိုတွေပါတဲ့သတင်းပေးမှုပေါင်း2000လောက်ကိုရရှိထားတယ်လို့ WIWM အကြီးအကဲက VOA မြန်မာပိုင်းကိုပြောပါတယ်။ရရှိထားတဲ့အချက်အလက်အထောက်အထားတွေကကြီးနေတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်ရာရောက်တယ်။နောက်နိုင်ငံတကာဥပဒေတွေအရကြီးနေတဲ့ပြစ်မှုမြောက်တယ်လို့သုံးသပ်တဲ့ကိစ္စတွေကိုလာမယ့်စက်တင်ဘာလ13ရက်နေ့ကျရင်လူ့ခွင့်ရေးကောင်စီကိုအစီရင်ခံပြီးတော့တင်ပြမယ်လို့အကြီးအကဲနီကိုလတ်ခွန်ဂျန်ကပြောပါတယ်။မြန်မာနိုင်ငံမှာ2011ခုနှစ်ခေတ်ကဖြစ်နေတဲ့ကြီးနေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုဆောင်းသုံးသပ်ပြီးတော့နိုင်ငံတကာဥပဒေနဲ့အညီစစ်ဆေးတဲ့တရားရုံးတွေကိုမျှဝေဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေ WIWM ခေါ်မြန်မာမဂနဇင်ကိုဖွဲ့စည်းထားတာဖြစ်ပါတယ် WIWM ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့အကြီးအကဲမစ္စတာခွန်ဂျန်ကိုမဆုမျက်မှုကဆက်သွယ်မြင်းမြန်းထားပါတယ်
So since WIWM is doing open source investigation, WIWM ကပစံမထိုးပေးပို့ရဲ့အထောက်အထားအချက်လက်တွေကိုပေါ့နော်ရယူစုဆောင်တဲ့ဒီ open source investigation ကိုလုပ်နေတာမျိုးဆိုတော့ဒီရောက်ရှိတာတွေကိုဘယ်လိုမျိုးကင်ွယ်ပါလဲ
Well it's challenging particularly after the coup we received about 200,000 different messages containing information, many photographs and videos.
စိတ်ကောင်းမှုတွေရှိပါတယ်သူပြေကတော့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်မှာအချက်လက်တွေဓာတ်ပုံတွေဗီဒီယိုတွေပါတဲ့ message ပေါင်းသတင်းပေးမှုပေါင်း3000လောက်ရပါတယ်ကျွန်တော်တို့ရသမျှ message တွေအားလုံးကိုကြည့်ပါတယ်ဓာတ်ပုံတွေဗီဒီယိုတွေကိုလည်းနောက်ထပ်ဆက်ပြီးတော့စမ်းသပ်နိုင်ဖို့စုဆောင်သိမ်းထားပါတယ်ဒီအချက်လက်တွေကိုကျွန်တော်တို့ရေရှည်သိမ်းထားမှာပါစိတ်ကောင်းမှုတစ်ခုကကျွန်တော်တို့ရတဲ့အချက်လက်ပမာဏကြောင့်ကျွန်တော်တို့ intern လုံခြုံပြီးတော့အစ်နှစ်နဲ့အချက်လက်သိမ်းစနစ်ကိုလုပ်ရပါတယ်ဒါမှကျွန်တော်တို့ဒီအချက်လက်တွေကိုသုံးသပ်လို့ရမှာပါဒီမှာရတဲ့ဗီဒီယိုတွေကစင်တူဖြစ်နေတာတွေလားဆိုတာမျိုးသိနိုင်အောင်လို့လုပ်ထားပါတယ
် I believe you are presenting WIWM ဒါမဲ့ September 17ရက်နေ့ကြာလို့ရှိရင် WIWM ရဲ့အစီရင်ခံစာတစ်ခုကိုဒီလူခွေကုလသမဂ္ဂကောင်စီမှာတင်ပြဖို့ရှိတယ်လို့သိရပါတယ်အဲ့တော့အဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ပြောပြနိုင်မလားရှင
် Well I don't want to keep it all over but of course we'll be reporting on what we've done for the past year
ကျွန်တော်ကြိုပြီးတော့အကုန်လုံးတော့မပြောချင်ပါဘူးပြောနိုင်တာကတော့ဒီရက်နှစ်တွင်ကျွန်တော်တို့ဘာတွေစုံစမ်းသိရှိခဲ့ရလဲဆိုတာကိုတင်ပြမှာဖြစ်ပါတယ်။အထူးဖြင့်ကျွန်တော်တင်ပြမယ့်အထဲမှာတော့ဖေဖော်ဝါရီလအာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်ရရှိတဲ့ထဲကစစ်သုံးသပ်ထားတဲ့အချက်လက်ထောက်ထားပြီးအဲ့ဒီအချက်လက်တွေကဘာကြောင့်ကျွန်တော်တို့ပေါ်အနှင်းထားတဲ့လုပ်ပိုင်ဝင်တွေကျုံးဝင်လဲဆိုတာကိုတင်ပြဖို့ရှိပါတယ်။ကျွန်တော်တို့စစ်ဆေးသုံးသပ်သိရှိတဲ့ထောက်ထားကကြီးလေးရဲ့နိုင်ငံတကာယာစွတ်မှုကျူးလွန်ရာရောက်တယ်။နိုင်ငံတကာဥပဒေတွေအရကြီးလေးရဲ့ပြစ်မှုရောက်တယ်။ဒါကြောင့်မို့လို့ကျွန်တော်ဒီအချက်လက်တွေကိုစုဆောင်းသုံးသပ်ရတာဖြစ်တယ်ဆိုတာကိုတင်ပြမှာဖြစ်ပါတယ်။ကျွန်တော်ဖြည့်ပြီးတော့ပြောချင်တာတစ်ခုကတော့ကျွန်တော်စီပါအချက်လက်တွေပို့ပေးကြသူအားလုံးကိုကျေးဇူးတင်ပါတယ်။တချို့ဆိုရင်တို့တို့အတွက်တိတ်ကိုအနေနဲ့များတဲ့ကြားကနေပြီးတော့တို့နိုင်ငံရဲ့အနာဂတ်အတွက်စိုးရင်ပူပန်နေကြားမျက်တာမှုပေါ်ပေါအောင်လို့ပြီးဖို့မျှဝေကြသူတွေပါ။ပို့ပြီးတဲ့ထောက်ထားတွေအလားအသမဖြစ်အောင်လို့ကျွန်တော်တို့အဆောင်ကိုကြိုးစားဆောင်ရပါတယ်။တနည်းမှာတော့တရားမျှတမှုပေါ်ပေါက်စေရမယ်ဆိုတဲ့ညွှန်လင်းချက်နဲ့ကျွန်တော်တို့ဆောင်ရနေတာဖြစ်ပါတယ်။
Thank you so much, Mr. Kumdam. Thank you for giving time to answer the questions.